မြန်မာနိုင်ငံကလက်ရှိအာဏာရနိုင်ငံရေးပါတီအတွင်းဩဇာခေတိမှကြီးမားသူတစ်ယောက်ဖြစ်သလိုလက်ရှိလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးအောင်တန်းကိုအမေရိကန်အစိုးရရဲ့အရေးယူပိတ်ဆို့မှုချမှတ်ခံရသူအမီမဲဆင်း Blacklist မှာထည့်သွင်းလိုက်ကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကတောက်ကြနေမှာကြေညာလိုက်ပါတယ်ဦးအောင်တောင်းဟာမြန်မာနိုင်ငံမှာမကြသေးခင်ကစတင်လှုပ်ဆောင်လာတဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအားနည်းသွားအောင်အကြမ်းဖက်ပြင်းထန်မှုတွေနဲ့အဂရိလိုက်စားမှုတွေကိုရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတယ်လို့သူဟာအတိုက်အခံဒီမိုကရေစီအင်အားစုတွေကိုနှိမ်နင်းရမှာပါဝင်ပတ်သက်ခဲ့သူဖြစ်တယ်လို့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အမေရိကန်ဆိုရဟာမြန်မာနိုင်ငံကငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေကိုထောက်ခံမှုပေးနေတယ်လို့အစင်တစိုက်လေးလာစောင့်ကြည့်လျက်ရှိကြောင်းနဲ့ဥအောင်တောင်းဟာဒီဖြစ်စဉ်တွေကိုစန့်ကျင်ဖို့ကြိုးပမ်းနေသူဖြစ်တယ်လို့ဆိုပါရယ်အရေးယူပိတ်ဆို့မှုအစီအစဉ်အရအမေရိကန်ပြည်ထောင်စုမှာရှိတဲ့ဥအောင်တောင်းရဲ့ပိုင်ဆိုင်မှုအားလုံးကိုထိန်းချုပ်လိုက်ပြီးအမေရိကန်နိုင်ငံသားတွေအနေနဲ့သူနဲ့အကျိုးတူစီးပွားရေးလုပ်ပိုင်ခွင့်မရှိတော့ပါဘူးအခုချမှတ်တဲ့အရေးယူပိတ်ဆို့မှုဟာဥအောင်တောင်းတဦးတည်းနဲ့သာသက်ဆိုင်ပြီးတခြားအစိုးရဖွဲ့စည်းတွေသူနဲ့ပတ်သက်တဲ့အသင်းအဖွဲ့တွေနဲ့သက်ဆိုင်ခြင်းမရှိဘူးလို့အမေရိကန်ဆိုရရဲ့ကြေညာချက်မှာဖော်ပြထားပါတယ်အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့ဦးအောင်တောင်းဟာအရင်စစ်ဆိုရလက်ထက်ကစစ်မှုဝင်ကြီးတာဝန်ယူခဲ့ပြီးအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမှာအယူဆွဲပြင်းထန်တဲ့ခေါင်းဆောင်တစ်ဦးဖြစ်ပါတယ်အရင်စစ်ခေါင်းဆောင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေနဲ့နှီးဆက်သူတစ်ဦးအဖြစ်လဲလူသိများပါတယ်